ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ဘက်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ဒီကနေ့မနေ့အစောပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းဒေသခံတွေကရောနှစ်ဖက်တာဝန်ရှိသူတွေကပါပြောပါတယ်။မနေ့ကလည်းရသေးတောင်မြို့နယ်အတွင်းအစိုးရတပ်ကိုဘုံခွဲတိုက်ခိုက်ခံရသလိုပစ်ခတ်မှုတွေအတွင်းရွာသားတွေလည်းစစ်ရှောင်နေကြရပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ဘူရီတောင်မြို့နယ်ကွန်းတောင်ရွာဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့တင်မနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောခွင့်ရဘူမူကြီးဝင်းစောဦးကပြောပါတယ
်။အိုင်းနာပါပဲအဲ့ဒါကပြီးတော့တိုက်ပွဲဖြစ်နေတာပေါ့။လုံလုံးချက်ပွဲဝင်နေအောင်လားနေမင်းရှင်းတဲ့အခါမှာအေနဲ့ထိတိမှုဖြစ်ပြီးတော့မှလူကြီးကိုကြီးဖြစ်တာ။ဥပကတော့ဘာမှမဖြစ်ဘူး။အေကြီးကတော့အလောင်းနဲ့မျက်တော်ကြီးရတယ်ဘလို့ရမှာလို့ကျွန်တော်
ကွန်တောင်နဲ့ကြံညူပြင်ကျေးရွာတွေဘက်မှာတိုက်ပွဲဖြစ်တဲ့အခြေအနေကိုအေအေပြောခွင့်ရခိုင်ဒုက္ခကအခုလိုပြောပါတယ်။
ဘူးသေးတော်မျိုးနေတဲ့မှာဆိုရင်တော့ဒီနေ့မှာတော့ဒီတရက်ပြင်ရွာနောက်ပြီးတော့ဒီကွမ်းတောင်ရွာဖက်မှာတော့အဲ့မှာတိုက်ပွဲဖြစ်တာကြီးရှိတယ်ဗျ။မှန်စစ်တပ်ဘက်ကနေပြီးတော့ဟိုအဲ့ဒီနေရာတွေကနေပြီးတော့လက်နက်ကြီးတွေနဲ့သူတို့နေညမပြပြစ်ရှင်နေရှင်လှမ်းပြီးတော့ပြစ်နေတာရှိတယ်။ကျွန်တော်တို့ဘက်ကလည်းအဲ့ဒီလက်နက်ကြီးပြစ်တဲ့နေရာကိုတွားရောက်ပြီးတော့ရှင်းလင်းရတဲ့အနေအထားတွေရှိတယ
်။ကွမ်းတောင်ရွာသားတို့ကတော့ကွမ်းတောင်နဲ့ကြံညူပြင်ကြီးရွာတွေဘက်မှာတိုက်ပွဲပြင်းထန်ကြောင်းအတည်ပြုပြောပါတယ်။
ဒီနေ့မနေ့ပေါ်ဒီကနေ့ဒီနာမည်လောက်ကတန်ခါကြပြရယာနာမည်နဲ့ကြော်ရအောင်ကြာတော့ကြီးကြီးကြီးကြီးပေါ်ထန်နဲ့ဒီတက်နဲ့ဒီအမမာရောင်းရတာမြန်မာတက်ကရောင်းနေရအကြံစပေးဒီကိုကျွန်တော်ကိုကြီးကကြမပြရဘူးဒီကျွန်တော်လေ
ပြီးခဲ့တဲ့စနေနေ့ကလည်းတရက်ပြင်ကျေးရွာနီးစိုင်းတင်တရားမှာလုံချုံရေးယူနေတဲ့တမတော်နဲ့ရဲတပ်ဖွဲ့တွေကိုအေရခိုင်လက်နက်ကင်ဖွဲ့ကနေပြစ်ခတ်ခဲ့ပါတယ်အေဖွဲကနေလက်နဲ့ကြီးနဲ့ပြစ်ခတ်တာလို့သတ်မတော်ပြောခွေရဘုံမှုချုပ်စော်မင်းထွန်းကပြောပါတယ်
။အမေလေးမိလက်ခင်တော်ကအဲ့အားကိုဖြစ်တာဆိုတာပဲ။အဲ့ဒါဆိုင်ရင်တရားကိုမပြစ်တဲ့ဟာလည်းရှိတယ်။အဲ့ဒီဘုံရက်နေတာပြစ်တယ်လို့
ဒီပြစ်ခတ်တတ်ခိုက်မှုမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံမှုတွေရှိခဲ့တယ်လို့အေပြောခွေရခိုင်ဒုက္ခကဆိုပါတယ်
။ကျွန်တော်တို့ဒီကြံညိုပြင်တရားနာမှာဒီတိုက်ပွဲအပြင်းထန်ဖြစ်ခဲ့တာရှိတာပေါ့နော်မနေ့မိုးလင်းအာရုံ။ဆိုတော့အဲ့ဒီမှာလည်းမြန်မာစစ်တပ်ဘက်ကတော့အကြဆုံးတွေတော်တော်များတာပေါ့။
မနေ့ကတော့ရတိတောင်မြို့နယ်သီဆွဲကျေးရွာမှာတပ်မတော်စစ်ကြောင်းဘုံခွဲတိုက်ခိုက်ခံရပြီးပြည်ခမှုဖြစ်စဉ်တွင်ရွာသားတွေကျေးရွာကနေတိမ်းရှောင်နေရတယ်လို့သီဆွဲရွာသားကိုလှစိန်ကပြောပါတယ
်။သူကဆဲနဲ့လာတာပေါ့စစ်တပ်ကအပေါ်ကိုဆဲတာပေါ့သူတို့ချီးစစ်ကိုလာတာပေါ့အေးနဲမှာသူတက်တဲ့နေရာမှာမိုက်ပေါက်တယ်မှာအဲမိုက်ပေါက်ပြီးတယ်ပြည်ခမှုနဲ့ကြောက်တာပေါ့လူကတော့ရွာသားတွေကကိုချီးစစ်ရွာသားတွေနဲ့ကိုမထွက်ပြေးနေတယ်။အဲအောက်ကစီကြောက်တဲ့ရေကိုမထွက်ပြေးနေရတယ်
သမရောရည်သားတင်မောကနေသီဆွဲရွာကိုစိုက်ကပ်ရမှာလမ်းကြောင်းတွင်ဘုံကားလုံးပောက်ခွဲခဲ့ပြီးမြန်မာစစ်တပ်ဘက်ကပြစ်ခတ်မှုတွေကြောင့်ရွာသားတွေလည်းကြောက်လန့်ပြီးစစ်ရှောင်နေရတာပါအနောက်ပိုင်းတိုင်းစစ်ဌာနချုပ်သမရောပြောခွင့်ရဘူမှုကြီးဝင်းစောဦးကတော့သီဆွဲရွာဘုံခွဲမှုမှာထိခိုက်မှုမရှိဘူးလို့ပြောပါတယ်သီဆွဲရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအေပြောခွင့်ရခိုင်တုကကအတည်ပြုပြောပေမဲ့လည်းတိုက်ပွဲဖြစ်စဉ်ကိုမသိရသေးဘူးလို့ဆိုပါတယ
်။ဖြည်းဖြည်းပဲမှတိုက်ပွဲဖြစ်တာတော့ရှိတယ်လို့တော့ပြောတယ်။တိုက်ပွဲအသေးစိတ်ကတော့ကျွန်တော်စီတော့ဘာမှမရောက်လာသေးဘူးကြ
။ဒီရက်ပိုင်းတွင်ဘူရီတောင်ရသိတောင်ကြောက်တော်မင်းပြဘုံလူကျုံမြို့နယ်တွေဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါ။လက်ရှိရခိုင်ပြည်နယ်တွင်တိုက်ပွဲတွေကြောင့်စစ်ရှောင်းရွာသားဦးရေ 9,000 နီးပါးရှိလာနေပြီဖြစ်ပါတယ်။မနေ့ကတည်ဆင်ပါလာနဲ့ဒီနေ့ထိအေအေနဲ့တပ်မတော်တို့ကြားတိုက်ပွဲတွေကြောင့်ဒေဆုံးသူအရသာ90နီးပါးရှိနေပြီးထိခိုက်ဒဏ်ရာရသူ120ကျော်ရှိနေပြီလို့ရခိုင်ရပ်ဖက်အဖွဲ့တွေကပြောပါတယ်ခင်ဗျာ။